တရုတ်နိုင်ငံအနောက်ချမ်းစင်ကြမ်းပြည်နယ်မှာဘုံခွဲတိုက်ခိုက်မှုကြောင့်လူ32ဦးထက်မနည်းသေဆုံးခဲ့ရပါတယ်။စင်ကြမ်းပြည်နယ်အတွင်းလူမျိုးစုကွဲတွေနေထိုင်နေရှိတဲ့ဒီမြို့တော်တွင်စီကားရာဈေးတစ်ခုမှာခုလိုတိုက်ခိုက်မှုဖြစ်တာပါ။စပုတ်ကားနှစ်စီးဟာရီမန်ပန်းချန်နာကဥရန်ရွှီမြို့တွင်လူအုပ်ကိုဝင်ရောက်ထိုးတိုက်ခဲ့တာဖြစ်ပြီးတော့လူ90ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အစိုးရပိုင်းရှင်းဝါသတင်းမှာဖော်ပြပါရတယ်။အဲဒီနောက်ဒီကားပေါ်ကနေပြီးတော့ပောက်ကွဲပစ္စည်းတွေနဲ့ပစ်ခတ်တိုက်ခိုက်ပြီးတော့အဲဒီမှာကြီးမားတဲ့ပောက်ကွဲဒဏ်တွေကြားလိုက်ရတယ်လို့မျက်မြင်တွေကပြောပါတယ်။ရင်တစင်းလဲပောက်ကွဲသွားတယ်လို့ရှင်ဝါသတင်းမှာဖော်ပြပါရတယ်။ဒါပေမဲ့ဒုတိယကားကတော့ဘာဖြစ်သွားသလဲဆိုတာမသိရသေးပါဘူး။ဒီတိုက်ခိုက်မှုဘယ်သူလုပ်တယ်လဲဆိုတာကိုလည်းကြီးညာပြောဆိုချက်တွေမရှိသေးပါဘူး။လူမှုကွန်ရက်တွေမှာတင်ထားတဲ့ဓာတ်ပုံတွေမှာတော့အခင်းဖြစ်တဲ့နေရာကနေပြီးတော့မိကိုလုံးတွေနဲ့မိတော့တွေကိုတွေ့ရပါရတယ်။ထိခိုက်ဒဏ်ရာရသူအချို့ကဲထုတ်နေတာတွေ့ရပြီးတော့တချို့ကလည်းလမ်းပေါ်မှာလဲနေပါရတယ်။အခြေအနေတွေကတော့ပြန်လဲတည်ငြိမ်စပြုနေပါပြီလို့အနီးနားမှာရှိတဲ့ဟိုတယ်ဝန်ထမ်းတူက Viewy Mandarin ဌာနကိုပြောပါရတယ်။ပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှာတော့ဒီတက်ခိုက်မှုမှာတက်ခိုက်သူတွေကိုနိုင်ငံကြေးဥပဒေဌာနပြောခွင့်ရသူဟောက်လီကတာမန်အရတားတွေကိုတိုက်ခိုက်ဆန့်ကျင်သူဖြစ်နေပြစ်တင်ဝေဖန်ပါတယ်။ဥရန်ရှိမှာရှိတဲ့ဆင်ဂျန်စေးတက်သူကအမိမဖော်လို့တဲ့ဝန်ထမ်းတူကတော့ဒါဟာခွတ်ထက်ရေးသမားတွေရဲ့လက်ချက်ဖြစ်မယ်ဆိုပြီးတော့ပြစ်တင်ပါတယ်။ပြီးခဲ့တဲ့လတုန်းကလည်းဒီဥရန်ရှိမြို့မှာပဲရထားဘူးတာမှာဓားနဲ့ပောက်ကွဲပစ္စည်းတွေကန်ဆောင်ထားတဲ့သူတွေဟာလူတွေကိုတိုက်ခိုက်တာကြောင့်မလို့တအူးသေဆုံးပြီးတော့တော်များများဒဏ်ရာရမှုတွေရှိခဲ့ပါတယ်။